ယူကရိန်းတို့ရဲ့ရေထဲသွားအဝေးဒိန်ဒရုန်းယာဉ်တစ်ခုရဲ့တိုက်ခိုက်မှုကြောင့်ရုရှားရေနံနဲ့ဓာတုပစ္စည်းတင်သင်္ဘောတစ်စီးပင်လယ်နက်ထဲမှာထိခိုက်ပျက်စီးသွားပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသနဲ့ရုရှားပြည်မကြီးကိုချိတ်ဆက်ပေးထားတဲ့မဟာဗျူဟာမြောက်တံတားတစ်ခုအနားမှာတိုက်ခိုက်ခံရတာဆိုတာကိုရုရှားရေကြောင်းတွာလိုက်ဆိုင်ရာအာဏာပိုင်တွေကအတည်ပြုပါတယ်။ရုရှားရေနံတင်သင်္ဘောတိုက်ခိုက်ခံရတဲ့အတွက်အဲ့ဒီဒေသကရေကြောင်းတွာလာမှုတွေရာရီရဆိုင်ခဲ့ပါတယ်။ပင်လယ်နက်နဲ့အေးဇော့ဖ်ပင်လယ်ပြင်ကိုဆက်သွယ်ပေးထားတဲ့ကတ်ချ်ရေလက်ကြားနားမှာဒီနေ့တင်သင်ပေါ်ရောက်နေချိန်မှာယူကရိန်းဒရုန်းနဲ့တိုက်ခိုက်ခံရတာလို့ရုရှားအခြေစိုက်သတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒရုန်းထိမှန်နဲ့သင်ပေါ်ဆက်ခန်းနာကရေနဲ့ထိနေတဲ့နေရာမှာအပေါက်ကြီးဖြစ်သွားပြီးကနဦးစစ်ဆေးချက်တွေအရရေထဲသွားဒရုန်းယာဉ်နဲ့တိုက်ခိုက်မှုခံရတာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ပင်လယ်နဲ့မြစ်ချောင်းများသယ်ယူပို့ဆောင်ရေးဌာနက Telegram ကွန်ရက်မှာထုတ်ပြန်ထားပါတယ်။ရင်နံရောဓာတုပစ္စည်းတွေပါတင်ဆောင်ဖို့မှတ်ပုံတင်ထားတဲ့အဲ့ဒီသင်္ဘောဟာစီးရီးယားကရုရှားတပ်တွေအတွက်လေယာဉ်စီးတွေတင်ဆောင်ဖို့ပြေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုက2019ခုနှစ်မှာဒဏ်ခတ်ရေးယူထားတာဖြစ်ပါတယ်ခင်ဗျာ။
အခုလအတွင်းမှာကျင်းပဖို့ရှိတဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကနေအမေရိကန်ပြည်ထောင်စုနောက်တောင်ကိုရီးယားနိုင်ငံတို့နဲ့သုံးပွင့်ဆိုင်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအားကောင်းလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်။ဒီသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံပြီးတော့ကမ့်ဒေးဗစ်ပြုလုပ်သွားဖို့စီစဉ်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်တောင်ကိုရီးယားသမ္မတယုန်ဆွတ်ဂျွန်းနဲ့ဩဂုတ်လ18ရက်နေ့မှာပြုလုပ်မဲ့ဒီသုံးနိုင်ငံထိပ်သီးစည်းဝေးပွဲမှာတော့နိုင်ငံတကာစည်းဝေးပွဲတွေပြင်ပမှာတီးခြားတွေ့ဆုံကြတာမျိုးမဟုတ်ဘဲနဲ့သုံးနိုင်ငံနဲ့ပထမဦးဆုံးအကြိမ်တီးခြားတွေ့ဆုံမဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကနေဂျပန်တောင်ကိုရီးယားကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာနေတယ်ဆိုတဲ့လက္ခဏာလည်းဖြစ်ပါတယ်။နှစ်နိုင်ငံအစိုးရတွေဟာဒုတိယကမ္ဘာစစ်တုန်းကသမိုင်းဖြစ်ရတွေကိုခြံထားခဲ့ပြီးတော့အနာဂတ်ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်လာနေကြတယ်လို့အမေရိကန်ဘက်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့နက်နက်ဆိုင်ဆိုင်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်တိတန်ကိုပြသလိုက်တာလည်းဖြစ်ပါတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခန်ကိုနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတယ်ဆိုတဲ့အမှုအတွက်ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရာခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမင်းခွန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုကြဖို့တိုက်တွန်းခဲ့ပါတယ
် जब तक के पैगाम आप तक पहुंचेगा मुझे ये अरेस्ट कर चुके होंगे और मैं जेल में हूंगा
ကိုစိတ်ကြိုက်အစိုးရကိုမဲပေးရွေးချယ်권ဟာလူတိုင်းမှာရှိတဲ့အခြေခံအခွင့်အရေးကြီးဖြစ်တာမို့ဒီအခွင့်အရေးအတွက်ငြင်းငြင်းချမ်းချမ်းဆက်လက်ဆန္ဒပြတောင်းဆိုရမယ်လို့အင်မရန်ခန်ကဗီဒီယိုမင်ခွန်းနဲ့တိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။မတရားအုပ်ချုပ်နေတာကိုအိမ်မာနေပြီးငြင်းခံမနေကြပါနဲ့လို့ရာဟုမျိုးကသူ့ရဲ့နေအိမ်ကနေအဖမ်းမခံရခင်လေးမှာမင်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ရဲကဖမ်းဆီးလိုက်တဲ့အင်မရန်ခန်ကိုအမှုစီရင်ပြစ်ဒဏ်ချမှတ်တဲ့အစ္စလာမဘတ်မြို့တော်အကျဉ်းထောင်မှာအကျဉ်းချထားမှာဖြစ်တယ်လို့အစိုးရနဲ့သူရှိနေတွေကပြောပါတယ်။အယူခံတရားရုံးကဒီအမိန့်ကိုပြန်ပြင်ဆုံးဖြတ်ပေးခြင်းမရှိရင်တော့အင်မရန်ခန်အနေနဲ့နိုင်ငံရေးလုပ်ခွင့်၅နှစ်ကန့်သက်ခံရမှာဖြစ်တာကြောင့်အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ရောက်ရွေးခံဝင်ရှိမှာမဟုတ်တယ်လို့ရွေးကောက်မဟုတ်ဘူးလို့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုကြွန့်ကျင်သူတွေကထောက်ပြကြပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ532 kHz 6383ညနဲ့6383ညဟိုက်ဒရိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဖီအမေရိကန်အတန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB မြန်မာယင်းနှိမ့်မြုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ် MICB ဘဏ်တွေနဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်လိုက်နိုင်အောင်အမေရိကန်ဘာသာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတန်ခတ်ထားတဲ့ဘဏ်တွေနဲ့ငွေအသွင်းအထုတ်လုပ်နေသလားဆိုတာကိုအသေးချာဆက်လက်စောင့်ကြည့်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူးမီလာကဩဂုတ်လ၄ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ အမေရိကန်အစိုးရရဲ့မူဝါဒအရေးယူမှုပိတ်ဆို့မှုတွေကိုစတင်ချိုးဖောက်လိုတဲ့ရည်ရွယ်ချက်လှုပ်ဆောင်မှုတွေကိုလိုအပ်တယ်လို့အရေးယူသွားမယ်လို့ကြေညာချက်မှာသတိပေးထားပါတယ်စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတွက်နိုင်ငံခြားကနေစစ်လက်နက်ပစ္စည်းတွေဝယ်ယူရမှာနိုင်ငံခြားငွေကြေးတုံးဆွဲမှုအဆင်ပြေချောမွေ့အောင် MFDB နဲ့ MICB ဘဏ်တွေကအဓိကဆောင်ရွက်ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးဖွဲ့ OFAC ကဒီဘဏ်နှစ်ခုအပေါ်ဒဏ်ခပိတ်ဆို့ကြောင်းဇွန်လ21ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမြောက်ပိုင်းမှာတော့မိုးသီးထန်စွာရွာသွန်းလာကြောင်းဟာဘေးပြည်နယ်တွေကမြို့တစ်မြို့မှာအ ਨੇ စုံလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတရုတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီစိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသီးထန်စွာရွာသွန်းမှုတွေဟာမမှတ်တမ်းစတင်ပြုစုတဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကနေစလို့အဆိုးအဝါဆုံးဖြစ်တယ်လို့ဆိုပါတယ်မြို့တော်ဘေကျင်းနဲ့ထိစပ်နေတဲ့ဟာဘေးပြည်နယ်ဟာမိုးရွာသွန်းမှုတန်းအဆိုးအဝါဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်ဟာဘေးပြည်နယ်တွေကအဆိုးအဝါဆုံးခံခဲ့ရတဲ့ဘော့ဒင်းမြို့မှာလည်းလူ10ဦးသေဆုံးကြောင်းကနဦးစည်ရင်တွေကိုဒီကနေ့ထုတ်ပြန်ပါတယ်ရှင
်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျပန်နဲ့စပိန်အသင်းတွေကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့စတင်ကစားရမှာပထမပွဲစဉ်မှာစပိန်ကဆွစ်ဇာလန်ကို5-2နဲ့အပြတ်အသတ်အနိုင်ရသွားပါတယ်ဂျပန်နဲ့နော်ဝေပွဲမှာတော့ဂျပန်အသင်းကနော်ဝေကို3-2နဲ့အနိုင်ရသွားပါတယ်ဒီပွဲမှာနော်ဝေက2-2သွင်းလို့ဂျပန်အသင်းက5သွင်းခင်းရခဲ့ပြီးဒါကိုနော်ဝေဘက်ကပြန်ခြေပလို့တကူသေးဖြစ်သွားပါတယ်ဒါပေမဲ့ဂျပန်က49မိနစ်နဲ့မိနစ်80တွေမှာ2-2ထပ်သွင်းပြီးတဲ့နောက်မှာ3-2တကူနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
စနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘော်လခဲမြို့နယ်ရွာသိမ်မြို့ကိုစစ်တပ်ကနေပိတ်ဆို့ထားတဲ့အတွက်မြို့ကန်တွေယာနဲ့ချီပြီးတော့ပိတ်မိနေကြပါတယ်။မြို့ကိုပိတ်ထားသလိုမြို့ကန်တချို့ကလည်းကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိဖမ်းဆီးနှိပ်စက်ပြီးတော့စစ်ဆေးမေးမြန်းတာတွေကိုစစ်တပ်ကလုပ်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်တယ်လီဖုန်းလိုင်းနဲ့လမ်းကြောင်းပိတ်ဆို့မှုတွေဒေသခံတွေကြုံတရတဲ့လုံခြုံရေးအခက်အခဲတွေရန်ကုန်ကလာတဲ့သတင်းမဆုမြတ်မွန်ပြောပြပေးပါရှင်
တိုက်ပွဲတွေနေရာအနှံ့ဖြစ်နေတဲ့ကြားပြည်နယ်မှာဂျွန်လကုန်ပိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေဟာဗော်ခဲမြို့နယ်ကရွာသိမ်းမြို့ကိုဝင်ရောက်တပ်ဆွဲနေပါတယ်။တပ်ဆွဲထားတဲ့စစ်တပ်ကမြို့ကိုပိတ်ဆို့ထားတဲ့အတွက်မြို့ထဲမှာပိတ်မိနေကြသူယာနဲ့ချီရှိနေပါတယ်။ခရင်နေလူခွေရီတီထောင်သူကိုပညာကတော့စစ်တပ်တွေပိတ်ဆို့ထားလို့မြို့ကန်900လောက်ပိတ်မိနေတယ်လို့ပြောပါတယ်။
ကျွန်တော်ကောင်ပိုင်းကနေကပိတ်မိတာရှိတယ်ပေါ့နော်အလူရ900လို့ပြောလဲဝင်ချင်းရှိပါတယ်အဲ့ဒီပိတ်မိတဲ့သူကအခုချိန်ထိကရွာပြင်ကိုထွက်ခွင့်စစ်ကောင်စီကပိတ်ထားတယ်နော်အဲ့ကြောင့်မဒဇက်ကန်ပုံစံမျိုးနဲ့တော့ရှိနေပါတယ်ရွာတောက်လျှောက်ပြီးပေါ့မအလုံးမှာစစ်ကောင်စီရှိတယ်စစ်ကောင်စီကလည်းဒီတပ်အားတွေတပ်တွေထားတာဖြစ်ထားတာရှိတယ်ပေါ့နော်ဒါလို့ဆိုရွာသားတွေကိုတော့ဒီလိုမျိုးရွာကနေပြေးမထွက်တာတွေတော့ရှိပါတယ်ဒီဒဇက်ကန်ပုံစံမျိုးနဲ့ဟိုဖမ်းထားတယ်ပြောခေါ်ထားတယ်ပြောအဲ့လိုမျိုးရှိပါတယ်ဟုတ
်ရွာသိမ်းမြို့တဝိုက်မှာလည်းစစ်တပ်နဲ့ကင်းဒီပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်မျိုးရဲကဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့ကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိနှိပ်စက်မေးမြန်းတာတွေလည်းရှိနေတယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်
ရွာတဲကမှာရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုန်းကြီးကျောင်းမှာခလုံးတဲ့ပြည်သူတွေကိုဒါအပြင်မထွက်ခိုင်းဘူးပေါ့နော်တစားခံပုံစံမျိုးဖန်ထားတာပေါ့နော်အပြင်တို့လောလောသွားခွင့်မပြုဘူးတချို့အဲ့ဒီကြေးရွာသားတချို့ကိုလည်းတို့ကဒါဖန်စီနေဆက်တာမျိုးတွေရှိတယ်တော်လိုင်းတပ်ဖွဲ့နဲ့ပတ်သက်လာမပတ်သက်လာစသဖြင့်ပေါ့နော်အဲ့လိုမျိုးတို့စစ်စီမိမှန်ပြီးတော့ဖန်စီတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီရတ္တာ300လောက်ကလည်းအဲ့ဒီရွာထဲမှာပဲခံနေမြို့ထဲမှာပဲခံနေတယ်ပေါ့နော်စစ်ကောင်စီကပြေးမထွက်တဲ့ဟာမျိုးဖြစ်တယ်ပေါ့နော်
ဒါနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ခရီးပြည်နယ်တွေကစီးရီးပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကဖုန်းလိုင်းဖြတ်တောက်တာတွေ၊သွာလာရေးပုံမတင်းကျပ်တာတွေလည်းလုပ်နေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီတပ်တွေကိုလက်နက်ကင်တော်လှန်နေတဲ့အထက်မှာခရီးပြည်နယ်ဒေသအခေါ်ကရင်နီနယ်ဟာလည်းအပြင်းထန်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပါပါတယ်။ပြစ်ခတ်တံတွေနေရာအနှံ့ချနေရတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီနေ့ဩဂုတ်လ5ရက်နေ့မှာကိုဒီမော့ဆိုမြို့နယ်အရှိချမ်းမှာတနေ့ကုန်နှစ်ဖက်ပြစ်ခတ်တံတွေချနေရတယ်လို့အနီးအနားမှာပုံရှောင်နေတဲ့စစ်ဘေးရှောင်အမျိုးသမီးတအူးကအခုလိုပြောပြပါတယ်
你要他看了没有？哎，不要没事，那都不给你，他花太多心了。现在等你跟我，你要他得钱，我们不要耽误。等下有啊，你要读了，等下今天那个老师呀，我呢。
ဒီမော့ဆိုအရှိဘတ်ချမ်းမှာပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးအပတ်ကတည်းကဒီကနေ့အထိကိုရက်ဆက်တိုက်ပွဲတွေဖြစ်နေတာလို့ပြောပြပါရယ်ဇူလိုင်လထဲမှာဆိုရင်ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်တဲ့လာချုပ်စည်းရုံးထဲမှာဖော်ပြထားပါရယ်လိုင်ကော်မြို့အနီးတစ်ဝိုက်၊ဖားဆောင်မြို့အနီးတစ်ဝိုက်နဲ့ဘော်ခဲမြို့နယ်ရွာသက်မြို့တို့အပြင်ကရင်ပြည်နယ်တနောင်ကြီးမြို့နယ်ရာတို့ကျေးရွာတွေဘက်မှတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ KNDF ပါဝင်တဲ့ပူးပေါင်းတပ်တွေအကြားစစ်တပ်နဲ့နှစ်ဖက်တိုက်ပွဲ33ချိန်ဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်84ယောက်သေဆုံးသလိုစစ်တုံးပန်း3ဦးဖမ်းဆီးရမိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်။လက်နက်ပစ္စည်းတွေလည်းအများအပြားသိမ်းဆည်းရမိတယ်လို့ဆိုပါတယ်။ဇူလိုင်လအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု42ကြိမ်ထက်မနည်းပြုလုပ်ခဲ့တယ်လို့လည်း KNDF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေလည်းထိခိုက်သေးချေရသလိုတပ်ဖြတ်ခံရသူတွေရှိတာကိုလည်းထောက်ပြထားပါရယ်လက်နက်ကြီးတိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာနေအိမ်တွေဘာသာရေးအဆောက်အဦတွေစာတင်ကျောင်းနဲ့ဆေးပေးခန်းတွေပါထိခိုက်ပျက်စီးခဲ့တယ်လို့ KND အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဇူလိုင်လစစ်ရေးအနှစ်ချုပ်မှာဖော်ပြထားပါရယ်ရှင်
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကစစ်ရေးအခြေအနေမဆုမျက်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမောခာဒဏ်သင့်ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။ဆိုင်ကလုံးမောခာမုံတိုင်းဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုများခဲ့တဲ့ရခိုင်ပြည်နယ်မှာနေရေးစားရေးကိုဦးစားပေးပြီးတော့ပြန်လည်ထူထောင်နေရတဲ့အတွက်ကလေးငယ်တွေရဲ့ပညာရေးကိုရှေ့တန်းမတင်နိုင်ပဲဖြစ်နေပါတယ်။ဒီအခြေအနေတွေကို Frontier မြန်မာရဲ့အတို့အတန်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်
။မပြတ်သွားတယ်လေစာတော်ကြောင့်ကဟို
စာတင်ကြောင်းကတော့ပြတ်သွားတယ်။အရှိဘကစာတင်ကြောင်းကဘာမှအောင်မကြံလိုက်တော့အကုန်လုံးပါသွားတာ။
မိဘကလည်းသူငယ်ကဘူးစားဖို့ရောစား
ရတယ်။မိဘတွေကလည်းစားဖို့ရှာနေရတယ်။သားသမီးတွေကကြောင်းမပို့နိုင်တော့
။တဘာဝဘေးအန္တရာယ်ကြုံရပြီဆိုရင်ဘဝတွေကကစင်ကလေးအားဖြစ်ကြရပါတယ်။မောခဆိုင်ကလုံးမုံတိုင်းကြောင့်ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ကချင်ပြည်နယ်၊စကိုင်းနယ်၊မကွေးတိုင်းဒေသကြီးတွေမှာလူပေါင်း 1.6 တန်းလောက်အရေးတကြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီအချိန်မှာအခြေခံကြတဲ့အသက်ရှင်ရည်တည်ရေးကိုဦးစားပေးဖြည့်ရှင်းရတဲ့အခါပညာရေးကိုဦးစားမပေးနိုင်ကြတော့ပါဘူး။အဲ့လိုကျောင်းပညာရေးတွေနောက်ကျတာကရေရှည်မှာကလေးတွေရဲ့အနာဂတ်အပေါ်တက်ရောက်မှုတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပြုံတဲ့အစိမ်ဖူးဖွေးလှုပ်နေတဲ့ကျောင်းဝတ်စုံနဲ့ကလေးတွေရဲ့ကျောင်းအသွားပြန်မြင်ခွင့်ဟာဒေါ်ဦးတင်မြအတွက်ဝမ်းနည်းစရာကောင်းလာပါတယ်။တစ်ဖက်ကိုပြန်လှည့်ကြည့်ချိန်မှာကျောင်းမတက်နိုင်တဲ့သူ့မိလေးတွေကသူတို့အိမ်နာကမြေပြင်ပေါ်မှာဆော့နေရင်ကကျောင်းဆင်းလာတဲ့ရွယ်ယူကလေးတွေကိုငေးကြည့်နေကြပါတယ်။သူတို့လေးတွေကျောင်းမတက်ရတာဒီဇွန်လတည့်နေ့ကျောင်းဖွင့်ချိန်ကလေးကပါပဲ။မောခာမုံတိုင်းကသူတို့ဘဝတွေကိုပါဝင်မွေသွားခဲ့ပါတယ်
။မိုးရလို့အပြောနေတယ်အကုန်လုံးရက်စနေတယ
်။မိုးကလည်းယူနေတယ်။ကြောင်တက်နေတဲ့ကလေးတွေလည်းရှိတယ်။ကလေးတွေကတန်းကြောင်မတက်ရသေးဘူး။ဇဝေဇဝါဖြစ်နေတယ်။ပညာရေးကလည်းအသိအခက်ခဲဖြစ်နေတယ်။အခုကတည်တဲ့အတိုင်းပဲလေ။ပညာသင်တဲ့ဆိုတာဘယ်မှာပဲဖြစ်ဖြစ်ငွေကလိုတယ်။အဓိကမဟုတ်လား။ပရဟိတဆိုတာလည်းမရှိတော့ဘူး။ပရဟိတကြောင်တွေကလည်းမပို့နိုင်ဘူး။
အသက်56နှစ်အရွယ်မိခင်တဦးလည်းဖြစ်အဖွားတဦးလည်းဖြစ်တဲ့ဒေါ်ဦးတင်မြရဲ့ဘဝဟာငကိုကလေးကမှမလုံမချုံနဲ့ပါစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့6နှစ်ကလေးကသူတို့မိသားစုဟာမြောက်ဦးမြို့နယ်ပေါကြောပြင်ကျေးရွာကအိမ်ကိုစွန့်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစလုံးမိသားတစုလုံးမြို့ဦးခေါင်းစစ်ဆောင်စခန်းမှာနေခဲ့ကြတာပါပြီးခဲ့တဲ့မေလ14ရက်နေ့က မုံတိုင်းဟာတနင်္ဂနွေကိုလေတိုက်နှုန်း250ကီလိုမီတာထိတိုက်ခတ်ခဲ့ပါတယ်။မုံတိုင်းရဲ့သူတို့တဲတွေတစားစီပြက်စီပြိုလဲသွားရပါတယ်။အခုတော့ဒေါ်ဦးကျင်များဟာသူညီမမိသားစုကတုံယောက်သူတို့မိနှစ်ယောက်တမတ်တယောက်မိနှစ်ယောက်စုစုပေါင်း800တိုးနဲ့အတူယာယီတဲလေးထဲမှာအတူနေနေရတာပါ။သူတို့စားဝတ်နေရေးကိုယ်တော့အသေးအတန်ရုံးကန်နေရလို့ခလေးတွေရဲ့ကြောင်းကျိုးပိုးစရိတ်တွေ
ကြောင်းတုံးပစ္စည်းတွေအတွက်အကုန်ကြခံပြီးကြောင်းမပေါ်နိုင်ကြတော့ပါဘူး။ကြောင်းရှိရနေရသူသွားမယ်ဆိုရင်စပိန်ကမဝင်နိုင်ဘူး။မိဘတွေကလည်းစားဖို့ရှာနေကြတယ်။ဒါသမီးတွေကိုကြောင်းမပို့နိုင်တော့ဘူး။ဒီကလေးတွေအတွက်စားအုပ်တွေလွယ်အိတ်တွေအဲ့လိုမျိုးတွေကူညီစေခြင်း။ဒီကလေးတွေဒုက္ခခံပြီးတက်ရတက်ရဒီကလေးတွေကိုနောက်မကျစေခြင်း။တက်နိုင်တဲ့သူတွေထားနိုင်သလိုမတက်နိုင်တဲ့သူတွေနှိမ့
ိုင်ငံမှာရခိုင်ပြည်နယ်ဟာဆန်ကလုံးမုံတိုင်းမိုးခါတန်းကိုခံခဲ့ရပါတယ်။မုံတိုင်းကြောင့်တေဆုံးသူအနည်းဆုံး146ဦးရှိရဲလို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပြီးမယ်။ဒီချက်လည်းပိုများနိုင်ပါတယ်။အင်ချေပေါင်း2သိန်းကျော်လည်းပျက်စီးဆုံးရှုံးခဲ့ရတယ်လို့အေအေကခန့်မှန်းထားပါတယ်။ကျောင်းရချီလည်းပျက်စီးသွားခဲ့ပါပြီ။အခြေခံပညာကျောင်းပေါင်းအနည်းဆုံး1300လောက်ပျက်စီးသွားတယ်လို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးလာသိန်းကပြောပါရယ်။အဲ့ဒီတဲကကျောင်း988ကျောင်းကိုအာဏာပိုင်တွေကပြန်လည်ပြုပြင်ပေးထားပြီးဖြစ်တယ်လို့လည်းသူကဂျွန်လာကုံမိုင်းတုံးကပြောထားပါရယ်။မုံတိုင်းတန်တင်ဒေသကကလေးငယ်တချို့ကတော့မုံတိုင်းတဲမပါသွားလို့မပျက်စီးပဲကျန်ခဲ့တဲ့နေရာလေးတွေမှာစုပြုံပြီးကျောင်းတက်နေရတာပါ။မိုးရသည်ဖြစ်ပေမဲ့အမိုးကအလုံးလောင်းမရှိရကြောင်းမိုးရွာရင်ကျောင်းပြန်ဆင်းပေးလိုက်ရပါတယ်။ဒေါ်တန်တန်းလေးမှာကျောင်းနေရွယ်ကလေးလေးယောက်ရှိပါတယ်။သူတို့မိသားစုကတော့ပုံတကြုံမျိုးနဲ့ကျောက်စိတ်ကျွရကဖြစ်ပြီးအိမ်ကတော့မှုန်တိုင်းနဲ့ပါသွားပါပြီ။ဒါပေမဲ့သူ့ကလေးလေးယောက်ကိုတော့ဘယ်နည်းနဲ့ဖြစ်ဖြစ်ကျောင်းရအောင်ထားဖို့သူဆုံးဖြတ်ထားပြီးသားပါ။အငယ်ဆုံးကလေးက KG သာရှိသေးပေမဲ့မုံတိုင်းတင်ထားလို့ပျက်စီးနေတဲ့သူတို့အကြောင်းလေးစီကိုနေ့တိုင်းနိုင်ဝက်လမ်းလျှောက်ကြောင်းတက်နေကြရပါတယ်။ပျက်တော့
တယ်လေစာတင်ကြောင်းကဟို
စာတင်ကြောင်းကတော့ပြတ်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှမကြံလိုက်တော့ဘူးအကုန်လုံးပောင်းသွားတာ။အခုကလေးတွေလည်းကြောင်းတက်နေရတာခွဲပြီးတော့တက်နေရတာစာတင်ကြောင်းမရှိတော့လို့ကလေးကြောင်းတက်ရတာလည်းဘလို့အဆင်ပြေမှာလဲ။
ကျောင်းတွေကိုသေချာပြင်ဆင်ခြင်းမရှိဘဲအချိန်မပြန်ခင်ပြန်ခွင့်လိုက်တဲ့အပေါ်မှာလည်းဝေဖန်တာတွေရှိနေခဲ့ပါတယ်။ဥလာသိန်းကတော့ရခိုင်ပြည်နယ်ကကျောင်းသားအားလုံးဒီပါကျောင်းပြန်တက်နိုင်နေပြီလို့ဂျွန်လာကုံမိုင်းလောက်ကဂုံယူပြီးပြောထားပါသေးတယ်။အချိန်တွေကိုသေချာကြည့်ကြည့်မယ်ဆိုရင်တော့ဒါမဖြစ်နိုင်ဘူးထင်ပါတယ်။ရခိုင်မှာတကယ်ကျောင်းပြန်တက်နိုင်တဲ့ကျောင်းသားအရေအတွက်ကိုသိနိုင်ဖို့ကခက်ခဲပါတယ်။မင်းပြားကအလေတန်းပြားဆီယာမမတ်စုကတော့အတန်းတွေကိုကျောင်းသားတဝက်လောက်ပဲလာပြန်တက်နိုင်တယ်လို့ပြောပြပါတယ်။ဒီလိုအပြက်စီအခက်ခဲတွေကြောင့်ကလေးတွေရဲ့သင်ကြားရေးထိခိုက်မှာကိုလည်းသူမစိုးရိမ်နေပါတယ်
။ online တော့အိမ်ကြီးကဝိုးအိမ်ကြီးတည်ဆည်းသွားတာမျိုးတွေရှိတဲ့အခါကျတော့ဟိုပေါ့ကျောင်းသား100လောက်ဆိုလို့ရှိရင်50လောက်ပဲကျောင်းရောက်တာမျိုးတွေလည်းရှိပါတယ်ချင်းကလေးတွေမှာကျောင်းသိန်းကြီးတွေအကုန်လုံးပါသွားတာမျိုးပြီးတော့ပြောင်းလဲကြတော့လည်းမိဘတွေကဝိုးအိမ်ထူထောင်မှုတော့